ဟုတ်ကဲ့အနေဆုံးလစာသတ်မှတ်ရေးမြို့သားကော်မတီကအခုသတ်မှတ်လိုက်တဲ့3600ကိစ္စမှာအခုဒီအလုပ်ရှင်အလုပ်သမားတွေကအငင်းပွားနေတာတွေရှိပါတယ်ဆိုတော့လေဒီကိစ္စနဲ့ပတ်သက်ပြီးတော့အလုပ်ရှင်တွေဘက်ကနောက်ဆုံးဘယ်လိုသဘောထားမျိုးရှိတယ်လို့သိရပါလဲရှင
်အလုပ်ရှင်တွေ3600ကိုဘယ်လိုတတ်မှတ်လိုက်တဲ့အခါမှာအထက်ခဲတော့တိုက်ပြစ်တော့ဖြစ်သွားတာပေါ့တချို့လုပ်ငန်းတွေကလည်း3600မကပေးနေရတဲ့လုပ်ငန်းတွေလည်းရှိပါတယ်ဒါပေမဲ့မြတ်ကစားဆိုတဲ့အစဉ်ဆုံးလုပ်ငန်းတွေကြတော့သူတော်တော်မပေးနိုင်ဘူးလို့သိရတယ်။အဲဒါပေးနိုင်လို့သိရတဲ့အတိုင်းကိုတော့ပုံမလေးပြောရရင်ဒီအချိန်ဘယ်လောက်ခါကိုဒီကမှမထက်သက်သက်ဘူးလို့ပြောရမှာပေါ့နော်။အဲဒါကြောင့်မလို့အကြေးအချိန်ဘလုံးအခါကို7နာရီစမှာမိမိတို့ရဲ့တက်ချက်ကိုရအောင်ထုတ်လုပ်ပေးနိုင်တယ်ဆိုရင်3600ကတော့ပြီးလိုက်ပါတယ်။ပြီးပြန်ပါတယ်လို့ပြန်ပါတယ်။အဲဒါကြောင့်မလို့လောကကြီးတွေကလည်းအလုပ်ကမားများနဲ့မိမိတို့ရဲ့လောကဆင်ပြေဖို့တစ်ဖက်ကပုံမလေးနဲ့ကြီးတိုင်းကိုပြောပါတယ်။အင်းရပေးမဲ့ပုံစံဘယ်လိုကြောင်းလဲဆိုတော့သူဆက်စဉ်းစားမှုလဲဆိုလိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့အခုဒီအထည်ချုပ်လုပ်ငန်းရှင်တွေဘက်ကပေါ့လေအထူးသဖြင့်ဒီတရုတ်နဲ့ကိုရီးယားလုပ်ငန်းရှင်တွေကသတ်မှတ်ထားတဲ့ငွေချင်းနှုံးရဆိုလို့ရှိရင်တို့ဒီစက်ယုံတွေပိတ်မယ်ဆိုတဲ့အထီတောင်ပြောတာတွေရှိတော့လေဆရာဒီလိုအခြေအနေတွေရောဖြစ်လာနိုင်မလား
ပြင်းနိုင်ပါဘူးမပြင်းနိုင်ရင်ပြန်မယ်ဆိုတော့တင်းချောက်မှုမျိုးတော့ပြန်မလုပ်ပြင်ဘူးပေါ့နော်အဲ့တော့တို့မပြင်းနိုင်ပါဘူးပြန်ပါမယ်ဆိုလုပ်ငန်းရှင်ကလေအထည်ချုပ်လုပ်ငန်းအားလုံးကိုကိုစားပြုသလားဆိုတာပြန်လည်သိနေတာပို့လို့ပါလိမ့်မယ်အဲ့ဒီလောက်ရှိနေပြီလေမြန်မာနိုင်ငံမှာတရားဝင်ဒီ CRB အခွင့်အရေးကိုယူပြီးတော့ဟိုမြန်မာနိုင်ငံရည်ရွယ်ချက်နဲ့ကော်မရှင်ကနေတရားဝင်ခွင့်ပြုထားတဲ့ပုံပရိဘယ်နှစ်ခုလဲဆိုတာပြန်လည်သိသိဖို့လိုပါလေ။အဲ့လိုမြန်မာနိုင်ငံမှာဒီလိုလောက်ရှိနေရအချိန်ချင်းပေါင်းကြတာနာမည်ခံနေတဲ့လုပ်နေတဲ့သူမြန်မာနိုင်ငံမှာအချိန်ကာလကြာစွာအနေဆုံးသားကဒုက္ခရနဲ့ပြီးပါအခုလိုဖိုက်တင်းနဲ့နှုံတာတိုးတဲ့အချိန်မှာတော့စီးပွားရေးနိုင်ငံနဲ့ပြန်ပြန်လို့ချိန်ရောက်တဲ့လောက်ရှိနေရတော့ကျွန်တော်တို့ကတော့ဒီမှာမျိုးသားစိတ်မဆော့တော့ကျွန်တော်တို့ကဆက်လက်အားပေးဖို့တော့မလိုဘူးလို့ထင်ပါတယ်။ဒီလိုသားကတကယ်လို့ငငကြီးမှာ300တော့ရှိရတယ်မှာ145တက်တာပဲတက်ပြီးတော့ဒီလိုသဘောမတူဘူးကြင်ညာခြင်းကတကယ်တိုင်ရှင်နေဟုတ်မဟုတ်။အနေကြောင့်အဖွဲ့တွေနဲ့အစည်းအဝေးတက်တဲ့လူတွေရှိတာလို့ဆိုတာ။အဲဒါကြောင့်မို့ဒီလိုချိတ်မှုမျိုးဒီလိုဟိုမပြေလည်မှုဒီလိုပုံစံနဲ့ပြင်းပြင်းမှုမျိုးဆိုတဲ့ဟာကိုတော့ကျွန်တော်တို့ကဆက်ပတ်လာမှာ။မပြေနိုင်မပြေနိုင်တဲ့အကျိုးကြောင့်ခိုင်လုံစွာနဲ့အစည်းအဝေးကိုကြည့်ကြည့်တော့လိုလိမ့်တယ်လို့ကျွန်တော်ထင်ပါတယ
်ဒီအထည်ချုပ်လုပ်ငန်းတွေအနေနဲ့တို့ဒီ3600ကိုမပေးနိုင်ဘူးတို့2500နဲ့တင်းခံနေတဲ့ကိစ္စဘာကြောင့်မပေးနိုင်ဘူးလို့များသိရတာမျိုးရှိလဲရှင
်ကျွန်တော်တို့အဲ့တော့အဓိက3600ရှိပါတယ်ဒီလိုပြည်ရရရှိရဲ့ order ရဲ့ထုတ်ခတ်ကိုကျန်တဲ့တုံးတက်ဖို့လိုပါလိမ့်မယ်နော်အဲ့တော့ပေးနိုင်ပါရင်ဆိုရင်ထည့်ချုပ်ဆက်ချုပ်နေတဲ့ရှိပါတယ်အဲ့ဒါပေးနိုင်ပါရင်ပေးဖို့စူးစမ်းနေတဲ့တင်းပေးတော့ကြတဲ့တော့လို့ကျွန်တော်တို့ကျမတို့ဘယ်လိုပေးဖို့ဒီဘာခံရမယ်ဆိုတဲ့ဆက်ချုပ်တွေကျွန်တော်တို့ဆက်လုပ်နေပါတယ်နောက်တစ်ခုကတော့သူတို့ကတကယ်ကိုဗရန်ဒ်ရေကောင်းရတဲ့ချက်ကစီကောင်းရတဲ့လုပ်ငန်းတွေကိုမရဘဲနဲ့ပေါ်စားတဲ့တစ်ဆင့်ဒုတိယလုပ်ငန်းရှင်ရတဲ့တစ်ဆင့်ပြည်တဲ့ဒုက္ခကိုဆိုရင်တော့လေသူတို့မှာအခက်အခဲရှိတယ်လို့ပုံစိုးတာကဒုတိယလုပ်ငန်းရှင်ရတဲ့တတိယဘာမှပြည်တွင်းကပေါ်စားဖက်စစ် order ယူပြီးမှဖက်စစ်ဒုက္ခတွေကိုဖတ်တောက်ထားပြီးတော့တကယ်ရတဲ့ချက်ကကိုတကယ်ချက်ရတဲ့လူတွေကမရတဲ့အတွက်မပြေးနိုင်ကြတဲ့ဖြစ်ပေါ်ဖြစ်နိုင်ပါတယ်ဘလို့ရာကကျွန်တော်တို့ကဒီလောကတစ်ခုလုံးကိုပြောင်းလဲရယူလို့ဖို့လိုပြီးလို့ထင်ပါတယ်။ဒါပေမဲ့အထက်ချုပ်လောကကဒီတိုင်းပြည်မှာမရှိမရှိလောကရှိတယ်ဆိုပေမဲ့ဒါတွေကတကယ်တမ်းကြတော့လေတိုးတက်ပြုတ်လာတဲ့တိုင်းပြည်မှာလောကကသူအခြေခံပြီးလုပ်တဲ့လောကဖြစ်တဲ့အတွက်ဒါကိုပုံမှန်နဲ့ရယူရစောက်တဲ့အဘဒီကတော့တောက်ဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့အခုတချို့အလုပ်သမားတမကအဖွဲ့တွေကဒီ3600ကိုလက်ခံတာတွေတွေ့ရပါတယ်ဒါပေမဲ့တချို့အလုပ်သမားတွေကပေါ့နော်အခု4000ကိုပဲရအောင်ဆက်ပြီးတော့တောင်းဆိုသွားမယ်ဆိုပြီးတော့ပြောတာမျိုးတွေရှိတော့လေဆရာအခုလို့ဒီအလုပ်သမားအလုပ်ရှင်ပြဿနာတွေကပေါ့လေမပြေမလည်တာဆက်ပြီးဖြစ်နေမယ်ဆိုလို့ရှိရင်ပေါ့လေအခြေအနေတွေကဘယ်လိုဖြစ်သွားနိုင်မလဲဘယ်လိုထိခိုက်မှုတွေရောရှိနိုင်မလဲရှင
်အဲ့တော့လည်းပတ်တော့ဖို့လိုပါတယ်ပြည်လည်းပြည်ဆက်ရုံတွေလည်းလက်တွေ့ရရပဲကျွန်တော်မလေးရဝန်ကြီးနဲ့သွားကြည့်လို့ဆက်ရုံတွေလည်းလို့ရှိရလေကမာဒီသားစုစိတ်ကနဲ့ပြည်လျောက်ပြည်ရှိနေကြပါတယ်။လေကမာတွေကလည်းကြေးကြားဖို့ပို့ပြီးတော့ဒေါ်တာစုကလောက်ပါစံဂရီးရပြည်သူအလို့ရှိရလည်းအစိုးရကတည်းက3600ကြီးကြီးဝပေးဖို့ဒီလိုမျိုးတွေကျူရဆက်ရုံတွေပြည့်ကြပါတယ်။အဓိကကတော့ဒီကိစ္စကတော့ပြည်ရှိတဲ့အခါမှာနိုင်ငံတော်အစိုးရကိုတောတဲ့အခါမှာပုဂ္ဂတတိုင်းတိုင်းပေါ်မှာတောနိုင်ဖို့တောတတ်ဖို့လိုပါတယ်။ကိုယ့်ရဲ့လက်တွေ့လုပ်ငန်းရှင်တွေနဲ့ကိုယ့်ရဲ့လက်တွေ့လေကမာတွေနဲ့နားလည်မှုရှိဖို့လိုပါတယ်။အခုတော့ဒီဘက်ကလည်း3600မလောက်4000တောင်းပါလို့ရှိမယ်။ဒါပို့ဖို့ခက်ခဲကြတဲ့အနေနဲ့တော့ပြန်လာပါတယ်လို့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ပါ။ဆရာဝင်းလွင်ခုလိုဖြစ်ကြပြတာကျေးဇူးတင်ပါတယ်ရှင်
။ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ။